ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကအချို့ကိုလာမယ့်ဩဂလ22ရက်နေ့မှာပြန်လည်လက်ခံဖို့မြန်မာဘက်ကကမ်းလှမ်းထားသလိုအဲ့ဒီရက်မှာပဲပြန်လာရေးလုပ်ငန်းတွေစတင်ဖို့နှစ်နိုင်ငံရာထားထားပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းမပြန်သေးဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာခြားတိုင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အီးက RFA ကိုပြောပါတယ်
အဲ့တော့မောင်တော်မှာဒီဘင်္ဂလားဒေ့ရှ်ကိုထွက်ခွာသွားတဲ့လူတွေကျွန်တော်တို့ပြန်လည်လက်ခံဖို့အတွက်ကိုနှစ်နိုင်ငံညှိနှိုင်းတယ်နှစ်နိုင်ငံညှိနှိုင်းတော့ကျွန်တော်တို့ပြန်လည်လက်ခံနိုင်တဲ့စည်းရင်းတွေကိုလည်းကျွန်တော်တို့တစ်ဖက်ကိုပို့ထားပြီးပြီအဲ့တော့ရက်ချင်းကတော့ကျွန်တော်တို့ကပြေးလိုက်တယ်ဒီ August 22ပေါ့နော်22ရက်ဒီဩဂုတ်လမှာစတင်ပြီးတော့ပြန်လည်လက်ခံဖို့အတွက်ပို့ပေးပါဆိုတစ်ဖက်ကိုရက်ပြေးလိုက်တယ်ပေါ့ဒါပေမဲ့တစ်ဖက်ကတုံ့ပြန်တာမရသေးဘူးခင်ဗျအဲ့ဒါကြောင့်ကျွန်တော်အတိအကျမပြောနိုင်သေးတာဒါပေမဲ့အဲ့ဒီရက်ကိုတော့ယာထားခဲ့တာပေါ့နော်အဲ့ဒါတော့ကျွန်တော်တို့ကတစ်ဖက်ကကိစ္စဆိုတော့ကျွန်တော်တို့ကမသိဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ဘက်ကတော့စည်ရင်းစည်ရဆင်းရင်းတွေရောလူလက်ခံနိုင်တဲ့စည်ရင်းတွေရောဒီစီစစ်ပြီးတော့အကုန်လုံးပြန်ပို့ထားပြီပါ
မြန်မာနိုင်ငံကပြန်လည်လက်ခံဖို့ကိစ္စတွေကိုအကုန်အစင်သင့်ပြန်ထားတဲ့ပြင်အဲ့ဒီနေရာတွေကိုအာဆီယံနိုင်ငံကတာဝန်ရှိသူတွေကိုယ်တိုင်လာရောက်ကြည့်ရှုပြီးပိုကောင်းအောင်လုပ်ဆောင်ထားတယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ်ရခိုင်ပြည်နယ်ကနေထွက်ပြေးသွားသူတွေကိုပြန်လည်လက်ခံဖို့အစိုးရကပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလမှာစတင်ဆောင်ရွက်ခဲ့ပေမဲ့အခုချိန်ထိအဲ့ဒီအစီအစဉ်အောင်မြင်မှုမရှိသေးပဲဖြစ်နေတာပါဒီဒီချင်းခံလန်းထားမှုအောင်မြင်မလားဆိုတာတော့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံအပေါ်ပဲမူတည်နေပြီးတကယ်ပြန်လာချင်းသူတွေကိုသာစရင်ကောက်ထားတာဆိုရင်တော့ပြန်လာကြမှာပါလို့နိုင်ငံချိုင်းဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးချန်းအေးကဆိုပါတယ
်ဟုတ်ကဲ့နေရာစွန့်ခွာတဲ့သူတွေကိုတော့ကျွန်တော်တို့လက်ခံဖို့လေဘင်္ဂလားဒေ့ရှ်နဲ့ညှိနှိုင်းနေတာသူတို့ဘက်ကအကြောင်းမပြန်လို့ဘူးပေါ့နော်အဲ့ဒါသူတို့ပုံမှန်မူတည်တယ်အတိအကျတော့ကိုယ်သဘောနဲ့ကိုပြန်လာချင်တဲ့လူတွေဖြစ်ဖို့အရေးကြီးတယ်လေအဲ့ဒီလူတွေကကျွန်တော်တို့ဘက်ကိုစင်းနေပေးထားတယ်သူတို့ပြန်လာမယ်ဆိုတဲ့လူတွေစင်းနေပေးထားတာပြည်သားရဲ့လူတွေကျွန်တော်တို့ကစစ်စစ်ပြီးတော့လက်ခံမဲ့ဟာကိုသူတို့အကြောင်းကြားထားတယ်လေအကြောင်းကြားတော့သူတို့စလာတဲ့ဟိုကတကယ်ကိုယ်သဘောနဲ့ကိုပြန်ချင်တယ်ဆိုတဲ့လူတွေစီကနေຢာတွေဖြည့်ပြီးတော့ကောက်ထားတယ်ဆိုရင်တော့ဖြစ်နိုင်ပါတယ်သူတို့ဆလာတဲ့ကကျွန်တော်တို့နဲ့သဘောတူထားတဲ့အချက်တွေရှိတယ်လေပြန်လာခြင်းနဲ့နေရာဆက်ခွာတဲ့သူတွေသူတို့ကိုယ်တိုင်ဖောင်ရင်ဖြည့်ရမယ်နော်လက်မှတ်တွေထိုးရမယ်နောက်ပြီးလို့ရှိရင်လက်ပွေတွေနှိပ်မယ်ပေါ့နော်ဒီလူတွေကတကယ်တမ်းဒီဖောင်တွေဖြည့်ထားပြီးတကယ်တမ်းလာလုပ်ထားတယ်ဒီလူတွေပြန်လာမှာပေါ့တကယ်တမ်းတော့
နိုင်ငံတိုင်းဝန်ကြီးဌာနပြောခွင့်ရသူဦးမြင့်သူကလည်းဘင်္ဂလားဒေ့ရှ်ဘက်ကမကြခင်ကပေးပို့ခဲ့တဲ့လူဦးရေအမြင့်ဆင်း22,000ကျော်တဲ့ကပထမတုပ်ဖြစ် 3,540 ကိုလာမယ့်ဩဂလ22ရက်နေ့မှာစတင်လက်ခံဖို့သဘောတူထားတယ်လို့ရိုက်တာသတင်းဌာနကပြောထားပါတယ်။ဒါပေမဲ့တင်ခါလီဒုက္ခသည်စခန်းမှာနေထိုင်တဲ့ဥက္ကင်မောင်ကပြန်ပို့ဖို့အတွက်သတင်းကြားနေတာဟာတကယ်ဒုက္ခသည်စခန်းကြီးတွေမဟုတ်ဘဲနေဆက်နဲ့နီးဆက်တဲ့ဒုက္ခသည်စခန်းအချို့သာဖြစ်ပြီးသူတို့ကိုတော့လာရောက်အကြောင်းကြားလည်းမရှိဘူးလို့ RFA ကပြောပါတယ
်။အခုလည်းကျွန်တော်တို့လောလောဆယ်တာနဲ့ပတ်သက်ပြီးတော့ဘာမှတိကျတာမရှိဘူး။ကျွန်တော်တို့တတန်းတွေမှာပဲကျွန်တော်တို့နေရတာ။ကျွန်တော်တို့ဆင်ကျွန်တော်တို့ဒုက္ခသည်တွေကအတိပေးတာကျွန်တော်တို့မတွေ့ရပါဘူး။အဲ့ဒါကြောင့်မလို့ကျွန်တော်တို့လောလောဆယ်တတန်းတွေရတဲ့အခါကန်းနဲ့တက်လေ27 23အဲ့ဒီစကင်တွေဟာဟိုနေဆက်နဲ့နီးကပ်ပြီးတော့ရှိတဲ့စကင်တွေ။အရင်ကရှိခဲ့တဲ့ဒုက္ခသည်တွေနဲ့ကပ်ပြီးတော့နေတဲ့စကင်တွေ။အဓိကလူတွေနေခဲ့တဲ့စကင်တွေမဟုတ်ဘူး။အဓိကလူတွေဒီမှာနေကြစကင်တွေကတော့ဟိုကုတ္တဗာလုံရှိတဲ့ဘာလိုဟာလေးဇူရစကင်ရှိတဲ့တန်ဂါလေးရှိတယ်ဒီစကင်တွေအဓိဆုံးစကင်ပါဒီစကင်တွေကအဲ့ဒီလူတွေဆရာမပါဘူးအဲ့ဒါကြောင့်မလို့ဒါဟာလဲဖွင့်လဲမင်းသားမှုမရှိဘူးလို့ကျွန်တော်ပြောချင်တယ်လူတွေကသူ့တန်တာနဲ့သူပြင်ဖို့အကူအချင်းကတော့စောင့်ဆဲတယ်လို့ကျွန်တော်ပြောချင်တယ
်ဒါအပြင်နေရစွန့်ကထွက်ပြေးနေတဲ့ဒုက္ခသည်တွေဟာသူတို့တောင်းဆိုနေတဲ့နိုင်ငံသားဖြစ်ခွင့်တိုင်းသားတွေနဲ့ဒဏ်ထူအခွင့်အရေးရဖို့နဲ့ပိုင်ဆိုင်မှုပစ္စည်းတွေပြန်ရဖို့စတဲ့တောင်းဆိုချက်တွေမရမချင်းနေရပြန်ဖို့ဘယ်တော့မှမဖြစ်နိုင်တယ်လို့တကယ်လို့အဲ့ဒီလူတွေပြန်နိုင်ဖို့စူးစမ်းခဲ့တယ်ဆိုရင်လည်းနောက်ွယ်မှာတစုံတစ်ခုရှိမယ်လို့သုံးသပ်မိကြောင်းဥက္ကင်မောင်ကဆိုပါတယ်ဒုက္ခသည်တွေဟာပြန်လာတဲ့နာကြာပြီဖြစ်ပေမဲ့လုံခြုံစိတ်ချစွာကိုပိုင်လို့လက်ခွင့်နဲ့ရွေးချယ်ပြီးပြန်လာနိုင်တော့ပိုကောင်းမယ်လို့ကိုဖီအာနန်ကော်မရှင်အဖွဲ့ဝင်ဖြစ်ဆောင်ရွက်ခဲ့သူဦးရေလွင်ကပြောပါတယ်
ဟုတ်လာတဲ့လာတော့ကြာပြီပေါ့ဗျသူ့အိမ်သူပြန်လာတာပဲเนาะအခုပဲဂုံတိတ်ခါရှိသွားနေသူတို့လုံလုံစိတ်ချသွားပေါ့เนาะသူတို့ရဲ့ဟိုလွတ်လပ်သောရွေးချယ်မှုနဲ့ပြန်လာနိုင်တော့ကောင်းတော့ပေါ့နှစ်နိုင်ငံအစိုးရရဲ့သဘောတူညီချက်တွေကိုတကယ်လက်တွေ့ကြအကောင့်ထဲဖော်ရင်နောက်ပြီးပြန်လာမယ့်ကိုယ့်အိမ်ကိုပြန်လာမယ့်လူတွေဟာအဲ့ဒီပုံမှန်ယုံကြည်စိတ်ချမှုရှိတယ်ဆိုရင်တော့တဖြည်းဖြည်းဖြစ်လာမှာပါเนาะတဖြည်းဖြည်းသူတို့ကိုလက်တွေ့နဲ့တက်တည်ပြန်နိုင်တော့အကောင့်ထဲပေါ်လာနိုင်ပါမှာ
2018ခုနှစ်ဩဂလ25ရက်တိုက်ခိုက်မှုပြီးရခိုင်ပြည်နယ်ကလူပေါင်း9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့တယ်လို့ကမ္ဘာသတင်းတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကပြောကြားထားပါတယ်။နေရဲစွန့်ခွာသူတွေပြန်လာရေးအစီအစဉ်အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတာတစ်နှစ်ကျော်ကြာပြီဖြစ်ပေမဲ့ဒီနေ့အချိန်ထိကိုယ်တော်ဘုန်းနဲ့ကိုပြန်လာတဲ့မွတ်စလင်ဒုက္ခသည်နဲ့ဟိန္ဒူဒုက္ခသည်အနည်းငယ်သာရှိပြီးအစိုးရအစီအစဉ်နဲ့ပြန်လာတာတယောက်မှမရှိသေးပါဘူးခင်ဗျာ။ကျွန်တော်တန့်စင်ဦးပါ။